အမေရိကန်ပြည်ထောင်စုမှတရေဖြတ်ချခွင့်နဲ့အခြေခံဥပဒေဆက်ဆက်မှုဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အပေါ်စန့်ကျင်ကန့်ကွက်ဆန္ဒပြမှုတွေဆက်လက်ပေါ်ပေါက်နေသလိုထောက်ခံကြိုဆိုသူတွေလည်းရှိကြပါတယ်အမေရိကန်နိုင်ငံတွင်နေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်တွေကြားမှာလည်းထောက်ခံသူကန့်ကွက်သူသဘောထားအမျိုးမျိုးအမြင်မျိုးမျိုးရှိနေပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှကိုယ်ဝန်ဖျက်ချခွင့်ကိုအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးအဖြစ်သတ်မှတ်ထားတဲ့ရာစုနှစ်ဝက်သက်တမ်းရှိ Roe v. Wade စီရင်ထုံးကိုတရားရုံးချုပ်ကဇွန်လ24ရက်နေ့မှာပယ်ဖျက်လိုက်တဲ့အပေါ်စန့်ကျင်သူတွေရှိသလိုထောက်ခံသူတွေလည်းရှိနေပါတယ်တရားရုံးချုပ်ဆုံးဖြတ်ချက်အရကိုယ်ဝန်ဖျက်ချခွင့်ပြုသင့်မပြုသင့်ဆိုတာကိုတက်ဆိုင်ရာပြည်နယ်တွေကပဲဆုံးဖြတ်ရတော့မှာဖြစ်ပြီးပြည်နယ်အတော်များများမှာတားမြစ်လာမဲ့အလားအလာတွေလည်းရှိနေတာပါအိန္ဒိယနာပြည်နယ်မှာနေတဲ့ချင်းတိုင်းသားတူဦးဖြစ်သူဒေါက်တာရိုဒင်းဂါကတော့တရေသားဖျက်ချခွင့်ဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုထောက်ခံသူဖြစ်ပါတယ
်ကျွန်တော်အနေနဲ့ကတော့ဒီအမေရိကန်ဆူပရီမ်ကော့ရဲ့ဆုံးဖြတ်ချက်ကိုတော့ကြိုဆိုပါတယ်ခရီးရန်ယုံကြည်ချက်ရပါလေဒီတရီတာဆိုတဲ့ဟာကလူဖြစ်လာပြီးပေါ့လေတရီတီကလေးကဘုရားကနေကောင်းချီးပေးတဲ့အရာဖြစ်တယ်အဲ့ဒီဟာကိုတရီဖြတ်ချတယ်ဆိုတာကဒီတတ်ပစ်လိုက်တာပေါ့နော်အဲ့ဒီလိုဒီတရီတာဖြတ်ချခွင့်ကိုပိတ်ပင်တယ်ဆိုတဲ့ဟာကခရီးရန် value အနေနဲ့ကျိုးဆိုရမယ့်ဟာဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်တဖက်မှာတော့ individual right ဖက်ကချီနေတော့ဒါအငင်းပွားစရာတော့ရှိမယ်ဒါပေမဲ့ကျွန်တော်ထင်ပါတယ်အမေရိကရောက်ကျွန်တော်တို့ဗမာပြည်သားများအထူးသဖြင့်ကျွန်တော်ချင်းလူမျိုးများအများစုကတော့ဒီ Supreme Court ရဲ့ဆုံးဖြတ်ချက်ကိုတော့ကျေစွချမယ်လို့ယုံကြည်ပါတယ
်ဒရေသားဖြစ်ချခွင့်ဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုသဘောမတူတဲ့သူကတော့ New Mexico ပြည်နယ်မှာနေထိုင်သူဝကြီးအမှုပညာရှင်မချောဤသိမ့်ပဲဖြစ်ပါတယ်
အာကျမကတော့ဟိုဖြတ်သိမ်းတာကိုသဘောမတူတဲ့ပုံမှန်ရှိရပါတော့။ဘာဖြစ်လို့လဲဆိုတော့သူအမျိုးသမီးတွေသူတို့ခန္ဓာကိုယ်ကိုသူတို့ပိုင်နေသူတို့ဘာသာသူတို့ဆုဖြတ်ပိုင်မရှိတဲ့ဘယ်အမျိုးသမီးကမှတော့ပေါ့နော်။ကိုယ်ဝင်လွယ်ရတဲ့စိတ်ကိစ္စကိုအလွယ်တကူဆုံးဖြတ်တာဘယ်သူမှမရှိဘူး။ဆုံးဖြတ်ရတဲ့နေရာမှာအကြောင်းရင်းတွေအများကြီးရှိတယ်။အဲ့အကြောင်းရင်းတွေကိုနားလည်ဖို့လိုတယ်။သူကဒါကြီးကိုသူတစ်စက္ကလုံးတောက်ရှောက်ယူသွားမယ်လို့ပေါ့နော်အဲ့ဒါကိုသွားပြီးတော့အပြင်လူကဒါလို့ပါဒါမလို့ပါနဲ့ဆုံးဖြတ်တာကိုကျမကသဘောမတူဘူးလို့ပြောတာ။ဘာဖြစ်လို့လဲဆိုတော့နောက်ဆက်ဖြစ်လာတဲ့ဟာကိုတကယ်တမ်းရင်ဆိုင်ရတာအဲ့အမျိုးသမီးကပဲရင်ဆိုင်ရတာအဲ့အမျိုးသမီးအဲ့ရင်ဆိုင်တဲ့အခါကျတော့လေဘလော့အကူကြီးပေးချမယ်ပေါ့နော်ဒါလည်းရှိတာပေါ့။ကာယကံရှင်အမျိုးသမီးကယူခြင်းမြူခြင်းကိုဆုံးဖြတ်ပိုင်ခွင့်ပေးတင်တယ်လို့ကျမကယူဆလို့ဒီဟာကိုကန့်ကွက်ရခြင်းဖြစ်တယ်ပေါ့နော်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ကိုယ်ဝန်ဖျက်ချခွင့်ဆိုင်ရာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချလာပြီးဒီဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်နိုင်ဖို့ကိုလည်းတိုက်တွန်းထားတာပါကနေဒါနိုင်ငံအယ်ဘာတာဆေးကိုလိတ်ကကတိကဒေါက်တာဒေါခင်ဆောဝင်းကတော့ကိုယ်ဝန်ဖျက်ချခြင်းရဲ့အကျိုးအပြစ်တွေကိုခွဲခြားသုံးသပ်ပြပါတယ
်ကိုယ်ဝန်နဲ့ပတ်သက်လို့သူကကာကွယ်လို့ရလာကြတာအများကြီးအရင်တုန်းကတည်းကပို့ပြီးတော့တိုးတက်နေတယ်ဒီတစ်ဖက်ကကြည့်တော့လေအဲဒီတော့တကယ်ကတော့ကိုတောင်းဝင်ယူနိုင်တယ်ကျမကြီးအကြီးဖြစ်တတ်ရှိတယ်နောက်ပြီးတော့ဒီကာကွယ်နိုင်တဲ့ရှိတွေကိုလက်နှမ်းမိတယ်ဆိုရင်ကိုဝင်ကိုဖျက်ချတာတဲ့မဖျက်ခင်ကကာကွယ်နိုင်အကောင်းဆုံးပဲပေါ့နော်အဲတကယ်လို့အကိုကအာတမပြုခြင်းခံရတယ်အရှင်မပြေဘူးကိုဝင်မယူနိုင်ဘူးဆိုရင်တောင်းကကျူးလွန်ပြီးတဲ့အချိန်မှာနှုတ်ရက်အထိပေါ့နော်ဒီ morning after pill ဆိုတဲ့ဒီကာကွယ်ဆေးကမဖြစ်ခင်ကြိုတောက်တာမျိုးမဟုတ်ပဲနဲ့ဖြစ်ပြီးတော့မှလွန်ပြီးတော့မှတောက်လို့ရတာလေရတာဒီလေအများဟုတ်ရှိတယ်အခုကလက်လန်းမိနိုင်တယ်ဆိုတော့အဲ့ဒီလိုလုပ်ဆိုင်ရင်တော့ဒါကျမကြီးတို့ကအကောင်းဆုံးပဲပေါ့အဲမဟုတ်ဘဲနဲ့ကိုရင်ချက်ချခွင့်ရှိတယ်လို့သိထားတဲ့အတွက်အိုးဖြစ်ခင်အဖြစ်အဲကိုရင်ရှိလာတော့မှချက်ချမယ်ဆိုလို့ရှိရတော့ကျမကြီးရှိကောင်းဘက်ကကြည့်ရင်လည်းစိတ်တော်မကောင်းဘူးဘာလို့လဲဆိုတော့အဲ့လိုခင်းချရတဲ့ဆိုရင်သူကတအိမ်ကိုချိရပါတယ်အဲ့လိုတအိမ်ချိရတဲ့အတွက်တစ်ခါမှလုတ်တယ်နှစ်ခါလောက်လုတ်တယ်ဆိုရင်တော့ထားလိုက်တော့ပေါ့နော်ဒါပေမဲ့အချိန်ကောင်းများစွာလုတ်တယ်ဆိုလို့ရှိရင်ဒီတအိမ်နေရာကပါသွားတဲ့အတွက်နောက်ကိုတကယ်လိုချင်တဲ့မိသားစုပြောင်းချင်တဲ့သားသမီးလိုချင်တဲ့ဆိုရင်အဲ့ဒီအချိန်မှာတော့ဒီ ခြေတနာဖြစ်နိုင်လေကိုရင်ကမလဲတော့ဘူးအမဆောင်နိုင်ဘူးတအင်းအားမကောင်းဘူးအဲအဲ့ဒီလိုဖြစ်ပြီးတော့တကယ်လို့ဒီနေ့အချိန်ကြာရင်တော့ပြဿနာမျိုးရှိသွားနိုင်ပါတယ
်တမနာဟောင်းဒေါ်နယ်ထရန့်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုကြိုဆိုပြီးသူ့လက်ထက်မှာခန့်ခဲ့တဲ့တရားသူကြီးတချို့ရဲ့ထောက်ခံမှုကြောင့်အခုလိုဆုံးဖြတ်နိုင်ခဲ့တဲ့အပေါ်အောင်မြင်မှုအဖြစ်ဂုဏ်ယူပြောဆိုထားပါတယ်။အီတလီမှာရှိတဲ့ဗာတီကန်နန်းတော်ကလည်းဒီဆုံးဖြတ်ချက်ကိုထောက်ခံကြိုဆိုပေမဲ့ကုလလူအခွင့်ရေးမဟာမင်းကြီးမစ္စတာဘက်ချလာအပါအဝင်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့စန့်ကျင်ရှုတ်ချထားပါတယ်ခင်ဗျာ။